2020 ရွေးကောက်ပွဲတွေလုပ်နိုင်တဲ့အခြေခံမြေပြင်လူဦးရေစည်ရင်းကောက်ယူနေပြီးဆိုပေမဲ့လည်းတည်ငြိမ်မှုတွေမရှိတဲ့ရခိုင်မြောက်ပိုင်းမှာရွေးကောက်ပွဲလုပ်နိုင်မှာမလားဆိုတာအများကစိတ်ဝင်စားနေကြပါတယ်။ နိုင်ငံရေး လေလာသူတွေကတော့အဲ့ဒီဒေသတွင်းရွေးကောက်ပွဲတွေလုပ်နိုင်မှုဆိုတာအေးအေးရခိုင်လက်နက်ကိုင်အဖွဲ့နဲ့မြန်မာစစ်တပ်ကြာညီနိုင်မှုတွေပေါ်မှာအဓိကတည်နေတယ်လို့သုံးသပ်ကြပါတယ်။
ဗီဒီယိုသတင်းတော့ကုစော်တက်ကမေးမြန်းပြီးတော့သတင်းပေးပို့ထားပါရခင်ဗျာ။လာမယ့်နှစ်ကုန်ပိုင်းမှာကျင်းပမယ့်အထွေထွေရွေးကောက်ပွဲကိုတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မြို့နယ်တချို့မှာမကျင်းပနိုင်ဘူးလို့အများစုကယူဆနေပေမဲ့ဒါကမြေပြင်လူဦးရေစည်ရင်ကောက်ယူနေရတွေလွတ်သွားပြီးမှပဲအတည်ပြုနိုင်လိမ့်မယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။
အထွေထွေအုပ်ချုပ်ရေးဦးစီးဌာနကအခြေခံလူဦးရေစည်ရင်ကောက်ယူနေရာတွေကိုတပြီလုံးမှလုံးနေပြီးအဲ့ဒီစည်ရင်ကိုလုံဝင်မှုကြီးကြပ်ရေးကိုပို့ပြီးတိုက်ဆိုင်ဆက်ဆဲပြီးမှရွေးကောက်ပွဲကော်မရှင်ကမဲစည်ရင်ကိုပြုစုမှာပါ။လက်တလုံးမှာတော့မြေပြင်စည်ရင်ကောက်ယူရဲ့အခြေအနေမှာပဲရှိနေပြီးရခိုင်ပြည်နယ်ဘယ်ပိုင်းမှာရွေးကောက်ပွဲလုပ်မလဲဆိုတာနဲ့ပတ်သက်ပြီးကြိုပြီးမပြောနိုင ီးဆိုမှကျွန်တော်လုံလားအဲ့မှာကျွန်တော်လုံဖို့အချိန်ပေးလားအဲ့လိုပေးပြီးဆိုမှကျွန်တော်တတ်မှာလဲကျွန်တော်ဘယ်ဆန္ဒရှင်ချင်းနေမျိုးရင်းကြည့်နေအောင်ပေါ့ဆယ်နေဒီမှာကျင်းပါမယ်ဆိုတာအဲ့ဆက်လက်ပြီးမဆုံးဖြစ်ကျွန်တော်ဘာမှလုပ်လို့မရဒီပြောလို့လည်းမရတော့ဘူးလို့လည်းမရ
တမတော်နေရခိုင်လက်နက်ကိုင်အေးအေးတိုက်ပွဲကြီးကြောင့်ရခိုင်မြောက်ပိုင်းမြို့နယ်တချို့ကဒေသခံ9000ကျော်ဟာနေရာဆုံးခွာနေရပြီးအဲ့ဒီနေရာတွေမှာရွေးကောက်ပွဲလုပ်ဖို့ဆိုတာမသိကြနိုင်သေးကြောင်းရခိုင်နိုင်ငံရေးအဖွဲ့အစည်းတချို့ကပြောပါတယ်လက်ကျန်အချိန်ကာလမှာညဉ့်ညမ်းရေးကိုလုံးနိုင်မယ်ဆိုရင်တော့အချိန်ကြီးကပြောင်းလဲသွားနိုင်တယ်လို့ရခိုင်ပြည်နယ်ရသိတောင်မဲဆန္ဒနယ်ပြည်သူ့စစ်တော်ကိုယ်စားလှယ်ဒေါခင်စောဝေက VOA ကိုပြောပါတယ
်ဆိုတော့ဒီကြားထေးမှာလေဒီတိုက်ပွဲတည်းကဘလောက်တိအလားအလာရှိမဲဆိုတာကိုတော့ဘယ်သူမှမပြောနိုင်ပါဘူးဒါပေမဲ့တစ်ခါကလည်းညင်းချင်းရခေါ်ယူမှုလည်းရှိနေတယ်ဒီညင်းချင်းရေးတွေကိုဒါဒီနှုတ်ဦးနှစ်ဖက်ကညင်းချင်းဟိုဒါလုံနိုင်ခဲ့တဲ့ဆိုရင်တော့ဒီရွေးကောက်ပွဲကတော့ပြောစရာမရှိပါဘူးအဲ့ဒီခိုင်ပြည်နေဒီမြောက်ပိုင်းဖက်မှာပေါ့နော်ဒီတိုက်ပွဲဖြစ်နေတဲ့နေရာတွေမှာတော့ပေါ်တော့ရွေးကောက်ပွဲဖြစ်ဖို့မဖြစ်ဖို့ဆိုတာတော့အတေတူကြော်လို့မရသေးဘူးဆိုတဲ့အကြောင်းကိုပြောချင်ပါတယ
်။ရခိုင်မှာစစ်ဆောင်စက္ကန့်60ကျော်လာပြီးအများစုကနေရက်ကိုမပြောင်းနိုင်သေးပါဘူး။ထပ်ပြီးတိုးလာမယ်ဆိုရင်ရွေးကောက်ပွဲကခက်ခဲလိမ့်မယ်လို့ရခိုင်ပြည်နယ်လုံးဆိုင်ရာကျောင်းသားနေလူငယ်များအစည်းအရုံးဥက္ကဋ္ဌကိုစောထွန်းကမြင်ပါတယ်။
ဆိုရအောင်ကတော့အရှိပရိသခါဒီဒီဆိုင်ကဆက်သွားလို့ဆိုတော့ဒီအရှိကောင်းအန်တီဒီစနစ်ထပ်ပြီးတိုးလာမယ်လူကြီးတွေဆက်ဆက်တိုးဆိုတော့ဒီကမ်းဆတ်ရဲ့အလရှင်ကောင်းနေတဲ့ဘက်မှာနေပါခင်ဗျာ
ပြည်သူတွေရဲ့ပြောရေးဆိုခွင့်ကိုစားပြုရဲ့သွတ်တော်ကိုယ်စားလှယ်တွေကိုမရွေးကောင်းနိုင်ဘူးဆိုရင်ဒါဟာပြည်သူတွေအတွက်ဆုံးရှုံးမှုဖြစ်တယ်လို့တိုက်ပွဲတွေကအဖြစ်မဟုတ်ပဲလက်ကျန်ကာလမှာညဉ့်ညမ်းရေးအတွက်နီလန်းတစ်ခုရှာသိမ့်ပြီလို့ရခိုင်မျိုးသားပါတီနိုင်ငံရေးမူဝါဒဦးဆောင်ကော်မတီရဲ့ပြောရေးဆိုခွင့်ရှိသူဦးထွန်းအောင်ကျော်ကပြောပါတယ
်ကျွန်တော်တို့ကနီလန်းတစ်ခုကိုပြောပြီးပြန်ပုံဖို့လိုပါတယ်ခင်ဗျာအဖြစ်နဲ့ရှင်းနေပါတယ်ကျွန်တော်တို့လုံးလိုက်ရတာ1980ရှိပါပြီအဲ့ဥပဒေအပြုတ်တိုက်ပြီးတော့တိုက်နေကြတာစိတ်ပေါင်းလည်းများပြီဒီနည်းကဘလို့မှတ်ဆုံးကြလို့မရတော့တဲ့ဒီပါကျွန်တော်တို့တိုက်ပြီးရဲ့အယုတ်ချိုးတဲ့ဒီပြင်းစစ်ကိုရက်စဲဖို့ဆိုတဲ့စိတ်ကောစီကြတော့ချင်းရင်တော့အများဆုံးညီတိုင်းကိုမဖြစ်မနေရမှာပါခင်ဗျာ
ဇူလိုင်24ရက်မနေ့ကရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်နဲ့ရခိုင်နိုင်ငံရေးအဖွဲ့တွေတွေ့ကြပြီးရွေးကောက်ပွဲနဲ့ပတ်သက်လို့ဆွေးနွေးကြပါတယ်ရွေးကောက်ပွဲကော်မရှင်ကိုမှတ်ပုံတင်ထားတဲ့ပါတီစုစုပေါင်းက118ပါတီရှိခဲ့ပြီးအဲ့ဒီထဲက25ပါတီကအချင်းချင်းပူးပေါင်းတာတတ်မှတ်မဲဆန္ဒနဲ့အရေးအတွက်မရှိရာကိုဖါသာဖြတ်သိမ်းတာရှိခဲ့လို့တရားဝင်ပါတီအနေနဲ့62ပါတီရှိပါတယ်ပြည်နယ်လွှတ်တော်မှာရခိုင်မျိုးသားပါတီ AMP ကမဲအများဆုံးနဲ့လွှတ်တော်ကိုလွှမ်းမိုးထားတာလည်းဖြစ်ပါတယ်